ကိုင်းတိုင်းကမ်းမလူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံပြူစောထီပူပေါင်းဖွဲ့တွေပူပေါင်းပြီးတော့နယ်မြေရှင်းလင်းတဲ့အခါမှာထိခိုက်သေးဆုံးမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကစစ်တပ်စစ်ကြောင်းစပြီးတော့ဝင်ခဲ့တဲ့တရခေါင်းကျေးရွာမှာတော့ရွာသားနှစ်ဦးအသက်ဆုံးပြီးတော့တဦးထံရရခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။
25နှစ်ကိုဝင်နေ26နှစ်မှာစပြီးတော့ရေရှုတယ်မနက်ချင်းမှာ
ဟာတော့36နှစ်ကြီးနေပေါင်းခါတာပေါ့
တို့စဝင်တော့ဒုံတုံးတာပေါ့ဒုံချပြီးတော့ညီရှင်ရှင်းပြီးရှင်းအဲ့ရွာတွေကိုသူရှင်းပြရွာတွေဝင်ပြီးတော့ဟိုအင်ဂျီတော်များများရေရှုတာပဲဒေသခံ2ယောက်ပြေးတာပေါ့တယောက်ကတန်ရတာအဲ့အကုန်ရှုတာတို့ဝင်သွားတဲ့ရွာတွေအကုန်ရှုတာညတချို့ရွာတွေကဝင်လို့မရတယ်သူတို့ပဲဆက်နေနေရတယ
်အင်ဂျီစုစုပေါင်းဟိုပေါ့ဆိုလို့ရှိရင်
တန်တက်တရာလေးကတရာကျော်ရ
င်ညရာလောက်ကိုမကောင်းဘူးအလုံးပေါင်းမယ်ဆိုရင်ထားတော့300လောက်ပဲရှိမှာ300လောက်ပဲအင်ဂျီတန်တက်တရာလေးကကျွန်တော်တို့အဲ့ဝင်လို့ရတဲ့ရွာတွေကတော့အကျဉ်းချင်းပြည့်ပေါ်ရတယ်ရှင်တက်ကတရာကျော်ရပေါ့
ဟုတ
်အဲ့ဒီခေါင်းလိုပါလို့ဆိုလို့ရှိရင်ဟို60လောက်ပေါ့လေ
စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာအနည်းဆုံး2ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းပြောပြပါရယ်ဒီကနေ့မှာတော့စစ်ကောင်စီတပ်နဲ့ပြူစောထီစစ်ကြောင်းအင်အား250ဝန်းကျင်လောက်ကစုပုတ်ကုံဗိုတဲကုံမင်းကုံနဲ့ညောင်မင်းသာရွာတွေမှာအင်အားတွေခွဲပြီးတော့စခန်းချနေတယ်လို့လည်းပြောပြပါရယ်စစ်စင်ရေးအစဇူလိုင်လ25ရက်နေ့ကလေးကတပြေသာတရခေါင်မင်းကုံရှမ်းတက်စတဲ့ကျေးရွာပေါင်း10ရွာလောက်ကဒေသခံပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေရပြီးတော့သူတို့အတွက်စားဝတ်နေရေးနဲ့ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ကပြောပြပါတယ်
။ဟိုဗလင်ရွာတော်များများကရှောင်ပြီးတော့ခိုင်းကျင်းမွေတွေရွာတွေကလည်းဒီဒုံးဝင်နေတောက်တဲ့ကကျတော့လုံလုံနဲ့ဖြစ်နေတာဆိုတော့ဒီစားရေးတောက်တာအမိခိုင်နိုင်ရတော့နေတော့လို့စဉ်းနေတာပေါ့သူတို့တော်ကြမှာပဲရှောင်လာ။အခါတိုင်းဒီရွာတွေပို့လို့ရင်ဒီဟာရှောင်ပြီးတော့ဒီတို့ခိုးရခဲ့ရတယ်အဲ့ရွာကြီးကြီးလေပေါ့နောက်ဆုံးရှောက်တယ်လို့ရှိတယ်။ဒါပေမဲ့အခုကအဲ့အမီနာရဲ့ဆောင်းနေတော့သူကြီးရဲ့ဆောင်းနေတယ်။ဒီတော့ဒီကောင်ကတော့ရှောက်ထုံနေတော့ဒီမြူမြူပိုင်းနေပါတယ်မတင်မလာနိုင်တော့ဘူး။အစင်မီသားတို့ဒီအကုန်လုံးတော့ခက်ခဲနေကြတာပဲ။ခက်ခဲနေတာဒီစားရီတောက်တာရောစီဝါရောဟိုစီဝါတော့မှဒီဟိုတို့တစ်ချက်ကရှိတာကတန်းပြောင်းနေပြီးတော့ဟောဝကနဲ့ရမ်းထူလာဆိုတော့ဟိုရှိတဲ့စီဝါနဲ့ပူပူနေတော့မှအဲ့သူ့လူရှိရနေရာတွေပါတယ်မှာသူငင်းတို့ချိုးရသွားပြီးတော့အလိုပူစက်နေခိုင်းတော့လည်းမရှိမိရ။အဲ့တော့ဒီဟိုတာဘေးနေတော့မှဟိုပြေးလို့မရတဲ့နေသားပေါ့ဒီညနေကြီးနဲ့ညံထူတာတို့ဒီစိတ်ကြီးကြီးတွေနဲ့ပတ်ချတာပဲတော့ဒီဖေ့စ်ဘွတ်ပြီးတော့တော်တော်လေးကိုခက်ခဲတယ်ဒီက
ကံဘလူမျိုးနယ်တွေကဆေးရလှူရှားမှုနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဒေသခံကာကွယ်ရေးအဖွဲ့တွေကတော့စစ်ကောင်စီနဲ့ပူးပေါင်းအဖွဲ့တွေကနယ်မြေစိုးမိုးနိုင်ရင်ရည်ရွယ်ထားပုံရတယ်လို့ခန့်မှန်းနေကြပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကကြီးထွားလာရကနေအရက်သားပြည်သူတွေထိခိုက်သေးဆုံးမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းစိုးရိမ်မကင်းဖြစ်နေပြီးတော့သတိပေးပြောဆိုနေကြပါတယ်ရှင်။